ကချင်ပြည်နယ်မှာကချင်လက်နက်ကိုင် KIA နဲ့ဖြစ်တဲ့တိုက်ပွဲမှာစစ်ရဟရင်တစ်စင်းပြတ်ကျခဲ့ပြီးတော့စစ်ရရှိ3ယောက်ကြာဆုံးခဲ့တယ်လို့နာဆာကစစ်ကောင်စီကဒီနေ့ online ကနေလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအတည်ပြုပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာဒီတိုင်းဒေသနဲ့ကိုင်အဖွဲ့အစည်းနဲ့ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေအပြင်ချင်းပြည်နယ်သခိုင်းတိုင်းဒိုဘက်မှာလည်းဒေသခံကာကွယ်ရေးအဖွဲ့အစည်းနဲ့ဖြစ်နေတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့မတ်စုမြတ်မွန်ကမေးမြန်းခဲ့တာကိုနာဆာကအုပ်ချုပ်ရေးကောင်စီကသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဘုံမူကောင်းထက်ဆန်ကဖြေကြားခဲ့ပါတယ
်။မေးချင်တာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်တဲ့သတင်းတွေပေါ့နော်။ဆိုအခုဆော့ဆော့တော့ပြောပါတယ်ဒီကချင်ပြည်နယ်ဘက်မှာဒီ KIA နဲ့ဖြစ်နေတယ်အထူးသဖြင့်ဒီမိုးမောက်မှာ KIA နဲ့တိုက်ပွဲတွေတော်တော်လေးပြင်းထန်နေတယ်ဆိုပြီးတော့မှဒေသခံတွေပြောတယ်ပေါ့လေ။ဆိုတပ်ဖက်ကနေလည်းဝေဟင်ကနေပြီးတော့ဟိုတိုက်ခိုက်နေတာဒီလိုလို့သူတို့ပြောတယ်။နောက်ဆော့ဆော့ပြောခဲ့တယ်လို့ပဲပေါ့ဟိုလီဒါရဟတ်ရင်တခုလည်းပြစ်ချခံရတယ်ဆိုတော့အဲ့ဒီကချင်ဘက်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့တပ်ဖက်ကပါပြောနိုင်လဲပေါ့နော်အဲ့ဒါပထမဆုံးမေးခွန်းမှာနောက်တစ်ခုကတော့ဟိုကရင်နဲ့ပါဟို KNU တပ်မဟာ9နဲ့ဖြစ်နေတဲ့တိုက်ပွဲပါဆိုမနေ့တုန်းကဟို KNU ကသူတို့ဒီစစ်တပ်နဲ့ပေါ့နော်မလ28ရက်နေ့ကစပြီးတော့မှဟိုထိတွေ့တဲ့တိုက်ပွဲပေါင်း400လောက်ဖြစ်တယ်လို့ပြောပါတယ်အဲ့တော့သူတို့ဘက်ကပြောတာတော့တပ်ဖက်ကအရာရှိတွေအပါအဝင်ပေါ့ဒီတပ်ဖွဲ့ဝင်200လောက်ကြာဆုံးတယ်ဆိုပြီးတော့ပြောတယ်အဲ့တော့နောက်ဒီတပ်မဟာ9နေမိတဲ့မှာနေတဲ့ပြည်သူတွေကလည်းဒီစစ်တပ်ကလေရင်နေနဲ့ပုံထပ်ပြီးတော့ကျဲမှာတော်တော်လေးစိုးရိမ်နေဆိုတော့အဲ့ဒီ KNU တပ်မဟာ9နေဖြစ်နေတဲ့တိုက်ပွဲအခြေအနေကိုလည်းသိကြပါရရှင်အာနောက်ဆုံးမေးချင်တော့ဒီဟိုပါပေါ့ဒေသဟိုကာကွယ်ရေးဆိုပြီးတော့ဖွဲ့ထားတဲ့တပ်တွေနဲ့ဖြစ်တဲ့တိုက်ခိုက်မှုအခြေအနေပေါ့နော်အထူးသဖြင့်တော့ဒီချင်းပြည်နယ်တို့စကိုင်းတိုင်းမကွေးတိုင်းဘက်မှာပြည်သူကာကွယ်ရေးတပ်ဆိုပြီးတော့မှဒေသခံတွေကဖွဲ့ထားတယ်အဲ့ဒီတပ်ဖွဲ့တွေနဲ့ဒီစစ်တပ်အပြန်အလှန်ပစ်ခတ်မှုတွေရှိတယ်လို့လည်းသူတို့ကပြောတယ်။ဆိုဟိုဘင်းတပ်ဖက်မှာဆိုရင်ဒီနှစ်ဖက်ညှိနှိုင်းရတဲ့အခြေအနေတွေရှိခဲ့ပါတယ်။အဲ့တော့မနေ့ကလည်းဒီကဏီမြို့နယ်မှာပေါ့နော်လုံခြုံရေးတပ်ဖွဲ့ဝင်တွေပါတဲ့ဆက်လီတိုက်ခိုက်ခံရလို့နှစ်ယောက်ဒဏ်ရာရတယ်ဆိုပြီးတော့ဟိုတပ်ကသတင်းထုတ်တာတွေ့ပါတယ်။ဆိုတော့မေးချင်တာကအဲ့လိုမျိုးဒီချင်းပြည်နယ်တို့စကိုင်းတိုင်းတို့ဘက်မှာကိုဒေသကိုကာကွယ်မယ်ဆိုပြီးတော့ဟိုဒေသခံတွေကကာကွယ်ရေးတပ်ဖွဲ့တွေဖွဲ့တယ်။တပ်တွေကိုလည်းသူတို့ရွာတဲ့ဝင်လာမခံဘူးပေါ့လေ။ဆိုတော့အဲ့ဒီကိစ္စတွေနဲ့ပတ်သက်လို့တပ်ဖက်ကတဘောရာအတိကျင်ပါတယ်
အဲ့တော့ဟောပေါ့ KIA နဲ့ပတ်သက်ပြီးတော့မှာကျွန်တော်တို့ဟိုပြီးခဲ့အခုရှေ့ကမိကုံးဖြည့်တဲ့အခါမှာလည်းကျွန်တော်ထည့်ပြောသွားပါတယ်ဒါကျွန်တော်တို့ကကချင်ဘက်မှာကျွန်တော်တို့တပ်မတော်ရဲဟဲ့ရင်ပြကြခဲ့တာရှိရယ်ဒါအရာရှိသုံးဦးပေါ့နော်တိုင်းပြည်တို့အသက်ပေးလူသွားခဲ့ရတာရှိပါတယ်ဆိုတော့နောက်ဒီ KNU ဘက်မှာကတော့ကျွန်တော်တို့ကဒီကရင်ပြည်နယ်ဘက်မှာပေါ့ဗျာကရင်ပြည်နယ်ဘက်မှာတော့ကျွန်တော်တို့ကဒီ KIA ဘဟုနဲ့ကျွန်တော်တို့တွေနဲ့ပုံမှန်ဆက်ဆံရေးရှိပါတယ်ဒီထိတွေ့တိုက်ပွဲဖြစ်တယ်ဆိုတာကတပ်မဟာ9တခုတည်းနဲ့ပဲကျွန်တော်ကဖြစ်နေတာပါဆိုတော့နောက်ပြီးတော့အခုဆက်ပြီးတော့မေးရတဲ့အထက်ဟိုဒိုင်းနဲ့ပတ်သက်တဲ့အသေးစိတ်ကျွန်တော်တို့တပ်ဘက်ကဘယ်လိုသဘောထားရှိလဲဆိုတော့ကျွန်တော်မေးသွားပါတယ်ဆိုတော့ဒိုင်းနဲ့ပတ်သက်တဲ့ကျွန်တော်တို့တပ်မတော်ရဲ့သဘောထားကတော့ကျွန်တော်ကဒီဟို KIA တော့ KNU တော့ကျွန်တော်တို့ခွဲပြီးတော့မှကျွန်တော်ဒီနေရာမှာမပြောလို့ပါဘူးကျွန်တော်တို့တပ်မတော်ရဲ့သဘောကတော့ကျွန်တော်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီအစိုးရစပြီးတော့မှတက်လာတဲ့အချိန်တည်းကကျွန်တော်တို့တွေနိုင်ငံတော်အဲ့လှုပ်ဆောင်မဲ့ဥတီချက်တွေရောကျွန်တော်တို့ရှေ့ဆက်မဲ့ရှေ့ဆက်လှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေမှာရောကျွန်တော်တို့ဒီတနိုင်ငံလုံးလာထောက်ရငင်းချိုင်းနဲ့ပြစ်ခတ်တက်ခိုင်းမှုရစေအတွက်ကျွန်တော်တို့ NC စာချုပ်ပါလုပ်ငန်းစဉ်တွေအတိုင်းကျွန်တော်တို့တွေအောင်မြင်မြင်နဲ့ဆက်လက်ပြီးတော့မှအကောင့်ထဲပေါ်ဆောင်ရွက်သွားမယ်ဆိုပြီးတော့ကျွန်တော်တို့ဒီကျွန်တော်တို့ဒီနာဆာကကောင်စီဖွဲ့စည်းပြီးတော့တိတ်မကြခင်မှာပဲကျွန်တော်တို့ဒီအမျိုးသားစည်းလုံးညီညွတ်ရေးနဲ့ငင်းချိုင်းဖော်ဆောင်မှုဘိုးကော်မတီလုပ်ငန်းကော်မတီနဲ့ကျွန်တော်တို့ညှိနှိုင်းကော်မတီတွေဆိုတာဖွဲ့စည်းပြီးတော့မှကျွန်တော်တို့အမြဲမပြတ်ထိတွေ့ဆောင်ရွက်လေးရှိပါတယ်ဆိုတော့တပ်မတော်ရဲ့သဘောထားကတော့ကျွန်တော်တို့ဒီနိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီရဲ့သဘောထားကတော့ဒါကျွန်တော်တို့ကငင်းငင်းရေးကိုပဲအမြဲတမ်းဥတည်ပြီးတော့မှကျွန်တော်တို့ဒီဟိုဖြစ်ပျက်ခဲ့တဲ့အဖြစ်အပျက်တွေကိုလည်းတတ်နိုင်တယ်များကျွန်တော်တို့ကသိခံပြီးတော့မှကျွန်တော်တို့ဆက်လက်ပြီးတော့မှလှုပ်ဆောင်သွားမယ်ဆိုရဲမူဝါဒနဲ့ကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ်ဆိုတော့အသေးစိတ်ကျွန်တော်တို့ထုတ်ပြန်မှုရှိရဆိုလို့ရှိရင်လည်းနောက်ခါမှလိုအပ်တဲ့အခါမှကျွန်တော်တို့ထုတ်ပြန်ပေးသွားပါမယ်ဒီနေရာမှာတော့ကျွန်တော်အသေးစိတ်ပြောပြဖို့မရှိပါဘူးခင်ဗျကျေးဇူးတင်ပါတယ
်ဟုတ်ဟိုဥစားအဲ့ဒီချင်းပြည်နယ်တို့စကိုင်းတိုင်းတို့မှာဒီလက်နက်ကိုင်တွေနဲ့အဲသူတို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဆိုပြီးဖွဲ့ထားတာတွေနဲ့ဖြစ်နေတဲ့အကြောင်းရောဘာခုနမေးတဲ့မေးခွန်းဖြေနိုင်မလားရှင
်ဆိုတော့ကျွန်တော်ခြုံငုံပြီးတော့ပြောရမယ်ဆိုလို့ရှိရင်ဗျာနိုင်ငံတစ်ခုမှာကျွန်တော်တို့မြန်မာနိုင်ငံမှာပေါ့ဟာနိုင်ငံတည်ငြိမ်အေးချမ်းရေးနဲ့လုံခြုံရေးအတွက်အခုချိန်မှာကျွန်တော်တို့ကဒါတပ်မတော်တောင်းအောင်အရှိဆုံးပဲဟာဒီတိုင်းနိုင်ငံမှာဖြစ်နေတဲ့ဟာအော်ပုံမှန်တမျိုးကြရာဆုံးမှုတွေလောက်တော့မှပဲဒါတိခံလို့မရဘူးဒါတွေကိုကျွန်တော်ကဒါတွေကိုဖြည့်ချင်းပြီးတော့မှကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နည်းတွေနဲ့လုတ်ဆောင်ပြီးတော့မှဒါနိုင်ငံတည်ငြိမ်အေးချမ်းကိုလုတ်ဆောင်ရတာဖြစ်ပါတယ်အခုလိုမျိုးဒီလက်နက်ဆွဲကန်ပြီးတော့လုတ်လာတယ်ဆိုတဲ့ကိစ္စကြီးကတော့ဒါနိုင်ငံတစ်ခုအတွက်တည်ငြိမ်အေးချမ်းရေးအတွက်ဒါတက်မလို့မှာတက်မလို့ရဲ့ဒါလက်နက်ကန်တက်ဖွဲ့ကြီးဖြစ်တဲ့ဒါတက်မလို့အနေနဲ့ ဘယ်လိုမှကိုကျွန်တော်တို့သီးခံစရာအကြောင်းမရှိပါဘူးကျွန်တော်တို့အားအကြောင်းမလို့ဘယ်လိုမျိုးလုပ်ငန်းတွေတို့လိုရက်တွေအကြံဖက်လိုရက်တွေလက်နဲ့ဆွဲကင်တဲ့လိုရက်တွေပေါ်လာတဲ့ဆိုလို့ရှိရင်ကျွန်တော်တို့တွေဒါတွေကိုဒါကျွန်တော်တို့လုတ်တင်လုတ်ထိုက်တဲ့နီလန်အားလုံးအသုံးပြုပြီးတော့မှကျွန်တော်တို့တွေဒါရှင်းလင်းဆောင်ရွက်သွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ဖြေကြားလိုပါတယ်ခင်ဗျာကျေးဇူးတင်ပါတယ်
ဒီနေ့ပြုလုပ်တဲ့စစ်ကောင်စီသတင်းစာရှင်းလင်းပွဲကိုမတ်စုမြတ်မွန်အွန်လိုင်းကနေတဆင့်ဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်